မြန်မာနိုင်ငံအတွင်းကလူနည်းစုတွေရဲ့အခြေခံအခွင့်အရေးကိုညှင့်ပယ်တဲ့ဥပဒေဖွဲ့စည်းပုံတွေနဲ့ policy တွေကိုပြင်ဆင်ရေးဆွဲတာအပါအဝင်ရိုဟင်ဂျာမွတ်စလင်တွေနဲ့တိုင်းရင်းသားလူနည်းစုတွေအပေါ်ကာလရှည်ကြာစွာဖိနှိပ်ချုပ်ချယ်မှုတွေဖြစ်ပေါ်စေတဲ့ဥပဒေတွေကိုပြင်ဆင်ရေးဆွဲပြီးလူနည်းစုတွေအပေါ်စိုးရိမ်ပွဲအခွင့်အရေးချိုးဖောက်မှုတွေကိုဆယ်စုနှစ်ပေါင်းများစွာအပြစ်ပေးအရေးယူခဲ့ခြင်းမရှိတဲ့ကိစ္စကိုပါကန့်တွယ်ဖြေရှင်းဖို့အရေးကြီးကြောင်းကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးဇာယီရိုက်တ်အယ်ဟူစိန်ကဂျနီဗာမြို့မှာကျင်းပတဲ့32ကြိမ်မြောက်လူ့အခွင့်အရေးညီလာခံမှာဇွန်လ29ရက်နေ့ကပြောကြားလိုက်ပါတယ်။မြန်မာနိုင်ငံရှိတိုင်းရင်းသားလူနည်းစုတွေနဲ့ရိုဟင်ဂျာမွတ်စလင်တွေရဲ့လူ့အခွင့်အရေးအခြေအနေနဲ့ပတ်သက်လို့ကုလသမဂ္ဂအနေနဲ့နှစ်ပေါင်းများစွာပဲစိုးရိမ်မကင်းဖြစ်မှုကိုထုတ်ဖော်ပြောကြားခဲ့ပြီးဖြစ်တယ်လို့မဟာမင်းကြီးကထောက်ပြပြီးဇွန်လ28ရက်နေ့ကထုတ်ပြန်တဲ့အစီရင်ခံစာအရလဲရိုဟင်ဂျာတွေနဲ့တခြားလူနည်းစုတွေအပေါ်စိုးရိမ်မကင်းဖြစ်စရာကောင်းလောက်တဲ့လူ့အခွင့်အရေးကျူးလွန်ချိုးဖောက်မှုတွေကိုအမြန်ကင်တွယ်ဖြေရှင်းဖို့လိုအပ်တဲ့အကြောင်းအတိပြုရာရောက်တယ်လို့လည်းမဟာမင်းကြီးကပြောပါတယ်မြန်မာအစိုးရအသည့်အနေနဲ့လဲတိုင်းသားလူမျိုးစုတွေအရေးကိစ္စနဲ့ပတ်သက်လို့ဝန်ကြီးဌာနအသစ်ဖွဲ့စည်းခြင်းနိုင်ငံတော်၏အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဦးဆောင်တဲ့ရခိုင်ပြည်နယ်ငင်းညာရေးတည်ငြိမ်ရေးနဲ့ဖွံ့ဖြိုးရေးအကောင့်ထယ်ဖို့ရေးဘူကော်မတီဖွဲ့စည်းခြင်းအစရှိတဲ့ခြေလှမ်းတွေကိုမဟာမင်းကြီးကကြိုဆိုလိုက်ပါတယ်။ဒါပေမဲ့လည်းရိုဟင်ဂျာတွေအပေါ်ကျယ်ပြန့်ပြီးစနစ်တကျချိုးဖောက်မှုတွေရှိခဲ့တဲ့အတွက်အဲ့ဒီချိုးဖောက်မှုပုံစံတွေဟာလူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ရာဇဝတ်မှုဖြစ်နိုင်ခြင်းအလားအလာရှိတဲ့အကြောင်းမဟာမင်းကြီးကပြောပါတယ်။မြန်မာနိုင်ငံဟာလူနည်းစုတွေအပေါ်စနစ်တကျအခွင့်အရေးချိုးဖောက်မှုတွေကျူးလွန်နေတယ်၊လူနည်းစုတွေကိုဘေးဖယ်ထားဖို့အတွက် policy တွေစနစ်တကျချမှတ်ကျင့်သုံးနေတယ်ဆိုတာနဲ့လူသားတွေအပေါ်ကျွလွန်တဲ့ရာဇဝတ်မှုတက်ရောက်စေတဲ့စစ်ရာဇဝတ်မှုစတဲ့စကလုံးအတုံးလုံးတွေတုံးဆွဲခြင်းဟာတိုင်းပြည်အတွင်းတကယ်ဖြစ်နေတဲ့အခြေအနေတွေနဲ့ကန့်ညီခြင်းမရှိဘူးဆိုပြီးမြန်မာကိုယ်စားလှယ်ဘက်ကပြန်လည်ခြေပခဲ့ပါတယ်။ဒါအပြင်မြန်မာအစိုးရအနေနဲ့အဲ့ဒီလို policy တွေချမှတ်ကျင့်သုံးနေခြင်းမရှိကြောင်းလည်းပြန်လည်ခြေပခဲ့ပါတယ်။မြန်မာနိုင်ငံအတွင်းကလက်ရှိဖြစ်ပေါ်နေတဲ့လူခွင့်ရေးချိုးဖောက်မှုအခြေအနေတွေနဲ့ပတ်သက်လို့ကုလသမဂ္ဂနဲ့အပြုသဘောဆောင်တဲ့ပူးပေါင်းဆောင်ရွက်မှုတွေလှုပ်ဆောင်နေတာနဲ့ပတ်သက်လို့လည်းလူခွင့်ရည်ညီလာခံကိုတက်ရောက်လာကြတဲ့နိုင်ငံတကာကကိုယ်စားလှယ်တွေကကြိုဆိုလိုက်ကြပါတယ်။ဗြိတိန်နိုင်ငံကကိုယ်စားလှယ်ကတော့မြန်မာနိုင်ငံအတွင်းကရိုဟင်ဂျာမွတ်စလင်တွေနဲ့တခြားတိုင်းရင်းသားလူမျိုးစုတွေအရေးကိစ္စတွေနဲ့ပတ်သက်လို့အစိုးရအနေနဲ့လူခွင့်ရည်မဟာမင်းကြီးရုံးနဲ့ပူးပေါင်းဆောင်ရွက်ဖို့တိုက်တွန်းကြောင်းပြောကြားလိုက်ပါတယ်။မြန်မာအင်ဒီဂျင်ထိုင်းနိုင်ငံကကိုယ်စားလှယ်ကတော့မြန်မာအစိုးရအနေနဲ့ရွှေပြောင်းအလို့သမားတွေအရေးကင်တွယ်ဖြေရှင်းလာမှုအပေါ်ထိုင်းအစိုးရအနေနဲ့ကြိုဆိုကြောင်းနဲ့ဒီကိစ္စမှာလိုအပ်တဲ့အကူအညီတွေကိုပေးသွားမှာဖြစ်ကြောင်းရခိုင်ပြည်နယ်အတွင်းဖွံ့ဖြိုးရေးအစီအစဉ်တွေအတွက်မြန်မာအစိုးရနဲ့ပူးပေါင်းပြီးနိုင်ငံတကာကဆက်လက်ကူညီဆောင်ရွက်ပေးကြဖို့တိုက်တွန်းကြောင်းပြောကြားခဲ့ပါတယ်